2008ခုနှစ်အောက်တိုဘာလ29ရက်နေ့နေ့လယ်3နာရီ15မိနစ်25မိနစ်ချိန်မှာဘုန်းကြီးတို့တရားဝတ်စာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာကျင့်ရမယ့်သိက္ခာ3ပါးအဲ့သိက္ခာ3ပါးထဲမှာတစ်ခါမောချပြုလို့ရမည်ကောင်းမှုကုသိုလ်မောချပြုလို့ရမည်ကောင်းမှုကုသိုလ်ကအကျေအာဖြင့်တော့10ပါးအကျဉ်အာဖြင့်တော့3ပါးရှိတယ်မောချပြုလို့ရမည်ကောင်းမှုကုသိုလ်ကိုပုံညာကရိယာဝတ္ထုလို့ခေါ်တာပုံညာကရိယာဝတ္ထုဆိုတာကောင်းကျိုးတို့ဤတရားဖြစ်၍မောချပြုလို့ရမည်ကောင်းမှုကုသိုလ်လို့အဓိပ္ပာယ်ရတယ်ကောင်းကျိုးတို့ဤတရားဖြစ်၍ဆိုတာကောင်းကျိုးချမ်းသာကိုပေးတတ်တဲ့အတွက်မောချပြုရမယ့်ကုသိုလ်ကောင်းမှုလို့တိုက်ရိုက်ဆိုလိုတယ်အဲ့ဒီကုသိုလ်ကောင်းမှုကအခွန်းနာပြောသလိုကျေအားဖြင့်10ပါးအကျဉ်းအားဖြင့်3ပါးဒီတော့အဲ့ဒီကုသိုလ်အကွဲအပြားကိုမပြောသေးခင်ကုသိုလ်ဆိုတဲ့တကယ်လုံးရဲ့အတိတ်ပဲအရာကုသိုလ်ဆိုတာဘာကိုခေါ်တယ်အကုသိုလ်ဆိုတာဘာကိုခေါ်တယ်လို့နားလည်ဖို့လိုတယ်တခါတရံကြတော့ကုသိုလ်နဲ့အကုသိုလ်ကောင်းမှုနဲ့မကောင်းမှုမခွဲခြားတတ်ပဲရှိတဲ့အခါတချို့နေရာမှာရှိတတ်တယ်ဒါကြောင့်ကုသိုလ်ဆိုတာဘယ်လိုသဘောရှိတယ်အကုသိုလ်ဆိုတာဘယ်လိုသဘောရှိတယ်ဆိုတာနားလည်တော့ကုသိုလ်နဲ့အကုသိုလ်ခွဲခြားတတ်ဒီဟာကိုဘုန်းကြီးကမကြခဏတော့ပြောလို့ရှိပါတယ်ဒါပေမဲ့အခုမပြောတာကြားတော့ဒီနေ့ကစာအုပ်တို့သွားဖတ်မိမှပဲဟောဒါရဲ့သေသေးချာချာတိတိကျကျမသိတဲ့ပုဂ္ဂိုလ်တွေများနေတော့ပဲပြောမှာစာအုပ်ကထေရဝါဒဗုဒ္ဓဘာသာကိုနားလည်သဘောပေါက်ခြင်းအဓိပ္ပာယ်အဲ့လိုစာအုပ်နာမည်တတ်တာသူစာအုပ်ရေးသလိုပဲထေရဝါဒဗုဒ္ဓဘာသာဆိုပေမဲ့လို့ကိုဗုဒ္ဓဘာသာအကြောင်းခြေခြင်းမြင့်မြင့်တိတိကျကျမသိတာနားမလည်ကြတာကတော်တော်များများရှိကြသေးတာ။ဒါကြောင့်သူကသူရဲ့ကိုခြင်းစာပြီးတော့စာအုပ်နာမည်တတ်တယ်နဲ့တူပါတယ်။ထေရဝါဒဗုဒ္ဓဘာသာကိုကြားထဲမှာတော့စကလုံးလေးပါသေးတယ်မင်းနဲ့ထေရဝါဒဗုဒ္ဓဘာသာကိုနားလည်သဘောပေါက်ခြင်းအဲဒီစာအုပ်ထဲမှာဘုန်းကြီးပြောနေကြရှင်းပြနေကြအဓိပ္ပာယ်လေးသူကထည့်ထားတယ်။ဘာကြောင့်လဲဆိုတော့သူကဘုန်းကြီးစာတွေဖတ်လဲဖတ်တယ်သူကသဘောလဲကြတယ်။အဲဒါကြောင့်အဲဒီမှာကုသိုလ်နဲ့အကုသိုလ်ခွဲကြပုံသူကထည့်ပြထားတယ်။ရေးသူကစာရေးစရာဆန်းလွင်ဒါပေမဲ့ရေးတာကတော့ဘုရင်ကျမမှာသူယဟန်ဖြစ်မှရေးတာ။ကွယ်လွန်တော့လေယဟန်ဖြစ်နေပဲကွယ်လွန်သွားတယ်။စာရေးဆရာဆန်းလဲဆိုစာပေးလိုက်စားတဲ့လူတော့သိပါတယ်။သူကမူလကမွ슬림။နောက်မွ슬림ကမှဘာသာရေးစာပေးတွေဖတ်ပြီးတော့ခရိယံဖြစ်သွားတယ်။ခရိယံဖြစ်ပြီးတော့ဘုရားဘာသာစာပေနဲ့တိုးသွားတဲ့အခါကျတော့ဘုရားဘာသာဖြစ်တယ်။နောက်ကြတရားလည်းအထုပ်ပါတယ်။ဘုရားဘာသာအကြောင်းတော်တော်ချေချေမြင့်မြင့်ကလေးသဘောပေါက်နားလည်တဲ့ပုဂ္ဂိုလ်ပါပဲ။အဲဒါဘုန်းကြီးရှင်းပြတဲ့အချက်ကိုသူ့စာအုပ်ထဲမှာထည့်ထားတော့အဲဒီခါကျတော့ဘုန်းကြီးကသတိရသဘောငါဒါလေးတွေမပြောရတာကြားပါပြီကောလို့အဲတချို့ယောဂီတွေလည်းမကြားရမသိရသေးဘူးလို့ပြောအောင်မှာပဲလို့အဲ့လိုဖြစ်လာတာအဲမနေ့ကလည်းပဲပြောခဲ့ပါပြီစာအုပ်တုတ်ထဲ60ရွယ်ဆိုတဲ့စာအုပ်ထဲမှာအဲဟိရိနဲ့ဝတ္တပဒီကထုတ်ထားတဲ့ဩဝါဒအဲ့ဒီအတိုင်းသူထည့်ထားတာတွေ့ရတယ်အဲ့ဒီခါကျတော့သတိရရလာသတိရတော့မပြောအောင်မှာပဲကုသိုလ်နဲ့အကုသိုလ်ကိုအဘိဓမ္မာဒေသနာတော်မှာ မြတ်စွာဘုရားတိရိကြကြသဘောသဘောတာကွဲပြားချမ်းသာပုံမိတ်ကြထားတယ်ကုသလာအနဝိဇ္ဇဒုက္ခဝိပါကလက္ခဏာအကုသလာသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအဲ့လိုမိတ်ကြထားတယ်ဒါတော့သာမန်ဘာသာတရားရင်တော့တိရိကြကြချင်းချင်းလည်းလည်းငုံနေတဲ့အတိပဲမသိသေးတော့နားမလဲပေါ့လေအကျေအကျေအကျေတော်ဘာသာပြန်လိုက်လို့ရှိရင်တော့နားလဲပါလားဒီတော့ကုသိုလ်ဆိုတာကုသလကုသလဆိုတာဒီစကလုံးရဲ့သရဏီအရာအတိပဲကမကောင်းမှုအကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားလို့အဲ့လိုအတိပဲဖွင့်တယ်မကောင်းမှုအကုသိုလ်တို့ကိုပယ်ဖြတ်တတ်သောတရားကုသိုလ်ပြုတဲ့အခါကျတော့မကောင်းမှုအကုသိုလ်ကမဖြစ်ပွားနိုင်တော့ဘူးကုသိုလ်တရားတွေသာဖြစ်ပွားနိုင်တော့အဲ့ဒီကုသိုလ်ကအကုသိုလ်ကိုပယ်ဖြတ်တယ်လို့ဆိုတော့ဒါတော့မကောင်းမှုအကုသိုလ်ကိုပယ်ဖြတ်တယ်ဆိုတော့မကောင်းမှုဆိုတာဘာလဲဆိုတော့အပြစ်ရှိနေတဲ့ဟာတွေတနည်းအပြစ်တွေတတ္တဝါတွေခံစားနေရတဲ့အပြစ်တွေပြုလုပ်နေတဲ့အပြစ်တွေအဲ့ဒီအပြစ်တွေကိုမကောင်းမှုအကုသိုလ်လို့ခေါ်တာဒါတော့အဲ့ဒီအပြစ်ဆိုတာကဘာလဲလို့တခါမေးเสียရှိပြန်တယ်ဘယ်လိုဟာအပြစ်လဲအပြစ်ကဒေသအလိုက်အပြစ်ဟုတ်မဟုတ်ကွာခြားတာရှိတယ်နိုင်ငံအလိုက်ကွာခြားတာလည်းရှိတယ်ကိုယ်ဝယ်တဲ့ဘာသာအလိုက်အပြည့်အယူဆကွာခြားတာလည်းရှိတယ်။ဥပမာမွတ်စလင်ဘာသာကဆိုအင်းနေဆိုနွားတတ်ပြီးတော့အလ္လာရှင်မြတ်ပူဇော်ရတယ်။အဲဒါကုသိုလ်ပဲသူတို့ယူဆတယ်။အဲတော့အဲ့ဒီမှာတော့သူတို့ယူဆရနွားတတ်တာဟာအပြည့်မရှိတဲ့ကုသိုလ်လို့သဘောတည့်အောင်။ဒါကခရစ်ယာန်များကြတော့လေကျဲဝဲဘဲငယ်အစာရှိတဲ့တတ္တဝါတွေဟာထာဝရဘုရားသခင်ကလူတွေစားဖို့ရာဖန်ဆင်းပေးထားတဲ့ဟင်းဒီဟင်းရထာမျိုးပဲဒါကြောင့်ကျက်သဝက်သငက်သစားလို့အပြည့်မရှိဘူးလို့သူတို့ယူဆတယ်ဒါပေမဲ့ဗုဒ္ဓဘာသာကျတော့ဒီလိုမဟုတ်တရှိတတ္တဝါတတ်တယ်ဆိုလို့ရင်လည်းအေယာမအပြည့်ကြီးပဲအဲ့လိုယူဆတာဒါတော့အပြည့်ဟုတ်တာမဟုတ်တာယူဆခြင်းကွာချာဒါတော့အပြည့်ဆိုတာဘာလဲလို့ဆိုတော့အပြည့်ဆိုတာထိပါနစ်နာတာအပြည့်ပဲကိုထိပါနစ်နာလဲအပြည့်ပဲစိတ်မှာထိပါနစ်နာလဲပဲအပြည့်ပဲဘာကြောင့်လဲဆိုတော့မခံတာလို့ကိုထိပါနစ်နာတာလဲလူမမခံနိုင်ဘူးစိတ်ထိပါနေတာလည်းမခံနိုင်ဘူးခံနိုင်မှုဆိုတော့ဆင်းရဲပေါ့ဒါကြောင့်ထိပါနေတာမှုဟာအပြည့်အဲဒါထိပါနေတာမှုရှိတဲ့အကြံအတွေးအပြောအဆိုအပြုအမူမနောကံဝစီကံကာယကံဒါတွေဟာအပြည့်ရှိတဲ့အလုပ်တွေပဲတချို့သူတို့ဘာတွေစိတ်စင်ရဲအောင်စိတ်မချမ်းမသာဖြစ်အောင်စိတ်အနှောင့်အယှက်ဖြစ်အောင်လုပ်တယ်လုပ်တော့အဲ့ဒီအလုပ်ဟာသူတို့ဘာစိတ်စင်ရဲစိတ်မချမ်းသာအောင်လုပ်တယ်အပြစ်ရှိတယ်ဒါကြောင့်မလို့အပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိတယ်လို့ပြောရလဲထိပါနစ်နာကွာလို့အပြစ်ဖြစ်တယ်ထိပါနစ်နာမှုမရှိရင်တော့အပြစ်မရှိဘူးပေါ့ဒါကြောင့်ကြုံတခုပြုတ်လောက်တဲ့အခါမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိပါနေနာဈေးမှုရှိရင်အဲ့ဒီအလုပ်ဟာအပြစ်ရှိတဲ့အလုပ်မိမိကိုရသူတစ်ပါးကိုပါဘယ်သူမှမထိပါမနစ်နာဈေးဘူးဆိုလို့ရှိရင်အဲ့ဒီအလုပ်ဟာအပြစ်ကင်းတဲ့အလုပ်အပြစ်ရှိတဲ့အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကြောင့်ဖြစ်ပေါ်မဲ့အကျိုးဟာဆိုကြလားကောင်းကြလားဆိုကြပါဘုရားဆိုကြပဲဒီလိုဆိုလို့ချင်း အပြစ်ရှိတဲ့အလုပ်လုပ်ထိုက်သလားမလုပ်ထိုက်ဘူးလားမလုပ်ပါဘူးအဲ့ဒါကိုအကုသိုလ်လို့ခေါ်တာပေါ့အပြစ်ရှိတဲ့အလုပ်ဘာကြောင့်အပြစ်ရှိသလဲတူဦးဦးကိုထိပါနှင်နာစေသောကြောင့်အပြစ်ရှိတယ်ဒါကြောင့်အဲ့ဒီအလုပ်ဟာအကုသိုလ်ဘသူ့ကိုမှပဋိပါမနှင်နာစေဘူးဆိုရင်အပြစ်မရှိဘူးဒါကြောင့်တစုံတစ်ခုလှုပ်လို့အဲ့ဒီအလုပ်ဟာဘယ်သူ့ကိုမှထိပါနှင်နာစေမှုမရှိပဲတဦးကိုအကျိုးကျေးဇူးပြုတယ်ဆိုလို့ရှိရင်အဲ့ဒီအလုပ်ဟာအပြစ်ရှိတဲ့အလုပ်လားမရှိတဲ့အလုပ်လားမရှိတဲ့အလုပ်ဆိုတော့ကုသိုလ်ဟုတ်ကဲ့လားအဲ့ဒီအပြစ်မရှိတဲ့အလုပ်ကုသိုလ်အလုပ်ကိုကောင်းမှုအလုပ်ကိုလုပ်ပြီးဆိုရင်တော့သူ့ကြောင့်ဖြစ်မဲ့အကျိုးတရားကဘာလဲကောင်းကျိုးချမ်းသာဟုတ်ကဲ့လားအဲ့ဒါလိုကုသိုလ်နဲ့အကုသိုလ်ကိုခွဲကြရတယ်ကောင်းမှုနဲ့မကောင်းမှုခွဲကြရတယ်ဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာမြည်သူကိုမြမထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်မြည်သူကိုမြမထိခိုက်မနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်မကောင်းမှုအကုသိုလ်သူတို့ဘာထိခိုက်နေနာစေမှမဟုတ်ဘူးမိမိထိခိုက်နေနာစေလည်းပဲဒါအပြစ်ရှိတာပဲမကောင်းမှုအကုသိုလ်ပဲအဲဘသူကမှမိမိရောသူတို့ဘာရောဘသူကမှမထိပါမနေနာစေဘူးဆိုရင်ဒါအပြစ်မရှိဘူးအပြစ်မရှိတော့ဒီအလုပ်ဟာဘာလဲကောင်းမှုကုသိုလ်ကောင်းမှုကုသိုလ်ဆိုရဲကဆိုးကြိုးပေးမလားဆင်းရဲကြိုးအချမ်းသာကြိုးပေးမလားပေးမယ်ဟုတ်ကဲ့လားဒါကြောင့်ကောင်းမှုကုသိုလ်ဆိုသည်မှာအဒီကစတာမကောင်းမြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်တူဦးကိုထိပါနစ်နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်ဟုတ်ကဲ့လားကိုင်းလိုက်သူတူဦးဦးကိုမြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်မြည်သူကိုမြမထိပါမနစ်နာစေသောကြောင့်အပြစ်မရှိသောအလုပ်သည်ကောင်းမှုကုသိုလ်ဆိုပါနဲ့နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်တခါကြီးတွေစာမရေးရင်လက်အုပ်ချီတာလက်အုပ်ချီတာလက်အုပ်ချီတာလက်အုပ်မှတရားစိတ်ထဲဝင်တယ်တူဦးကိုထိပါနဲ့နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်တူဦးကိုထိပါနှင်နာစေသောကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ်ပါပြီလားအဲ့ဒီအတိုင်းကိုဟုတ်ကဲ့လားသိကြရသလားအဲ့ဒါကိုပဲမြတ်စွာဘုရားကကုသလအနဝိဇ္ဇဒုက္ခဝိပါကလက္ခဏာလို့ဒီလိုမိန့်တာပါဠိလိုအဲ့ဒါကိုပဲအကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအဲ့လိုမြတ်စွာဘုရားကမိန့်တာ ကုသလကုသိုလ်ကောင်းမှုဆိုသည်မှာအနဝိဇ္ဇဒုက္ခပါဒုက္ခဝိပါကလက္ခဏာအပြစ်မရှိခြင်းကောင်းကျိုးချမ်းသာပေးခြင်းသဘောရှိ၏ကောင်းကျိုးချမ်းသာပေးတယ်ဆိုတဲ့ဟာထိခိုက်တာလားမထိခိုက်တာလားမထိခိုက်တာမထိခိုက်တဲ့အတွက်အနဝိဇ္ဇအပြစ်မရှိဘူးတဲ့ထိခိုက်ရင်တော့သာဝိဇ္ဇအပြစ်ရှိတယ်တဲ့အနဝိဇ္ဇအပြစ်မရှိဘူးဆိုတာဒုက္ခဥပါကလက္ခဏာကောင်းကျိုးချမ်းသာပေးတတ်လို့အပြစ်မရှိတာနောက်အကုသလအကုသိုလ်မကောင်းမှုဆိုသည်မှာမကောင်းမှုအကုသိုလ်ဆိုသည်မှာသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်မကင်းခြင်းမကင်းခြင်းဆိုတာရှိတာပဲမဟုတ်လားအပြစ်မကင်းခြင်းဆိုးကျိုးဆင်းရဲကျိုးကိုပေးခြင်းသဘောရှိ၏ဘာကြောင့်အပြစ်မကင်းတယ်ဆိုတော့ဆိုးကျိုးဆင်းရဲကျိုးကိုပေးလို့အပြစ်မကင်းတာဆိုးကျိုးဆင်းရဲကျိုးကိုပေးတယ်ဆိုတာထိခိုက်နစ်နာတာမဟုတ်လားအဲထိပါနစ်နာစေသောဇေရဲအတွက်ပဲတာဝိဇ္ဇအပြစ်ရှိတယ်အပြစ်မကင်းဘူးဒါကြောင့်အကုသလမကောင်းမှုပဲအဲဒါလို့မြတ်စွာဘုရားအဘိဓမ္မာဒေသနာတော်မှာရှင်းရှင်းလေးမိတ်နေဒါပေမဲ့အဓိပ္ပာယ်အကျေပြောမပြရင်တော့သဘောအလုံးငုံမိအောင်နားမလဲကြဘူးပေါ့ဘုန်းကြီးတွေမှဆိုလို့ရှိရင်ကိုရင်ဘဝကလေးကမာတိကာဓာတုကထာဆိုတာစာတက်ရကလေးကအဲ့ဒီစကလုံးကစတက်ရတယ်ကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလာသာဝိဇ္ဇဒုက္ခဥပါကလက္ခဏာအဲ့ဒါဘုန်းကြီးတိုင်းမသိရမတက်ရတဲ့မရှိဘူးဒီဟာလေးကဒီသဘောလေးဟာအစအကြေအခြေခံရတဲ့ဒါပေမဲ့ဟိုရှင်းရှင်းလင်းလင်းတော့အတိတ်ပဲပေါက်တာကနေကြတယ်ဒီတော့ကုသိုလ်ဆိုတာအပြစ်ကင်းတယ်ဘာလို့အပြစ်ကင်းတယ်ထိပါနစ်နာစေမှုမရှိလို့အဲ့ဒါကိုပဲမြတ်စွာဘုရားကကောင်းကျိုးချမ်းသာပေးတတ်တဲ့သဘောလို့မိန်တယ်ဆိုတော့အခုပုံညာကရိယာဝတ္ထုပုံညာနဲ့ကုသလနဲ့အတိတ်ပဲအတူတူပဲပါဠိမှာပုံညာကလည်းကုသိုလ်ကောင်းမှုပဲကုသလလည်းကုသိုလ်ကောင်းမှုပဲဥပမာသီလရှင်တစ်ပါးပါးကိုမပုံရည်သည်လို့ဝယ်ပေးပြီဆိုလို့ရှိရင်တော့ကောင်းမှုကုသိုလ်ရှာမိနေတဲ့သီလရှင်လို့အဓိပ္ပာယ်ထွက်တယ်ဒီကပုံညာကရိယာဝတ္ထုကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များ10ပါးဆိုတော့နံပါတ်1ကဒါနမိမိပစ္စည်းကိုစွန့်ပြီးတော့သူတော်ဘာအပေးလိုက်လှူလိုက်တယ်။အဲဒါမိမိပစ္စည်းကိုစွန့်ပြီးသူတော်ဘာပေးလိုက်လှူလိုက်တဲ့အလောက်ဟာအပြစ်ကင်းသလားမကင်းဘူးလား။မကင်းပါဘူးဗျာ။ဘာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်လဲ။ဘသူကိုမှမထီပါမနစ်နာစေသောကြောင့်။ဒါဖြင့်လှူဒါန်းတဲ့ပုဂ္ဂိုလ်မှအခုခုနဒေါ်လီတို့တသိန်းတသိန်းလှူတယ်လေသာဆောင်မှာတသိန်းလူတယ်မော်ဘီချမ်းကြီးလမ်းအတွက်တသိန်းလူတယ်လူတော့သူတို့ပစ္စည်းဥစ္စာတသိန်းရော့မသွားဘူးလားဟမ်ရော့သွားတာပေါ့မဟုတ်လားတသိန်းရော့သွားတော့အဲ့ဒါသူတို့မနစ်နာဘူးလားဘာကြောင့်မနစ်နာတော့ရွယ်လဲဆိုရင်ကို့ထိပါနစ်နာတဲ့အလုတ်ကိုအလှချင်းကလုံမလားအဲလုံတယ်ဆိုရဲကဘာကြောင့်လုံတာတော့မထိပါမနစ်နာလို့လုံတာမဟုတ်လားဟုတ်လားအဲ့ဒီဒါနကုသိုလ်ကြောင့်ပေးကမ်းလှူဒန်းလိုက်ရတာကိုပဲဝမ်းသာမနေဘူးလားဝမ်းသာတယ်ဆိုတာထိပါနစ်နာလို့ဝမ်းသာတာလားဘာကြောင့်တော့တခါအဲ့ဒီဒါနကုသိုလ်ကြောင့်လည်းပဲရမယ့်အကျိုးကကောင်းကျိုးချမ်းသာရအောင်မှာမဟုတ်လားအဲ့ဒါကသူမသိဘူးလားသိတော့သူ့မှာနစ်နာသလားမနစ်နာဘူးလားဟုတ်ကဲ့လားဟိုကျန်းကံမှာသူဆင်းရဲတယောက်ဟာတန်ဃာတွေတစ်ပါးစီနှစ်ပါးစီငါးပါးဆယ်ပါးစသည်နိုင်သလောက်စုပေါင်းပြီးတော့ကိုယ်နိုင်တော့ကိုယ့်အိမ်မှာဆွမ်းကပ်ကြရတယ်အသင်းအဖွဲ့ကဥဆောင်ပြီးတော့အဲ့လိုဆွမ်းကပ်တဲ့အခါမှာ သူဆင်းရဲတယောက်ကသူလည်းပဲတတ်နိုင်သလောက်ကံတဏ္ဍာတစ်ပါးဆွံလူပါအောင်မယ်လို့သူကဆင်းပေးထားတယ်။ဆင်းပေးထားပြီးတော့နှက်ပြန်ကပ်ရမယ်တဏ္ဍာကိုငါဆွံကောင်းဟင်းကောင်းနဲ့ကပ်ပါကပ်မှာပဲဆိုပြီးတော့ဆွံဟင်းရှာတဲ့အခါကျတော့ကံအားလျော်စွာမြေကန္နာသွားပြီလို့တက္ကသေတယောက်ကငါရတယောက်စီမှာငကျင်းသားရတော့ငကျင်းသားဝယ်ပြီးတော့ငကျင်းသားကတက္ကသေကဖမ်းပြီးတော့သူသေးထားဖမ်းထားတဲ့အသေးလေးအသေးငကျင်းအရှင်မဟုတ်အဲ့ဒါရလို့ဝယ်လာပြီးတော့အိမ်မှာကြာကြဏနာချက်ပြီးတော့နောက်တနေ့တန်ခါကပ်ဖို့အချိန်ကြတဲ့အခါကျတော့တန်ခါဝေပေးမဲ့အသင်းဖွဲ့မှုစီသွားသွားပြီးတော့ကျွန်တော်ပြင်းတဲ့တန်ခါကျန်တန်ခါတစ်ပါးပေးပါဆုံးကမလို့ဆိုတော့အဲ့ဒီအမှုဆောင်လူကြီးကမဲနှိုက်ခိုင်းတယ်ကြရတဲ့တန်ခါဖုံးဆုံးကပေါ်လေဒါနဲ့သူကမဲနှိုက်လိုက်တဲ့အခါကျတော့သူကြတာဘုသူကြလို့ဆိုမြတ်စွာဘုရားကြကြောတာမြတ်စွာဘုရားမဲကြသွားတော့သူဟာအတော်ပဲဖြစ်သွားတာပေါ့သူတရာတရားလျောက်စေရဏတရာတရားထက်သန်တဲ့လျောက်ဟင်းကောင်းကောင်းနဲ့တန်ခါကမဲ့ဆိုပြီးတော့ချက်သရာဆိုတော့မြတ်စွာဘုရားလည်းကြားအဲ့ဒါမြတ်စွာဘုရားပင့်သွားတယ်အဲ့ဒါသူစင်းရဲ့မြတ်စွာဘုရားမဲကြတယ်လို့သိကြတဲ့အခါကျတော့မူကြီးမတ်ရာတွေတထေးတရွယ်တွေကသူ့မဲကိုဝယ်ကြတယ်ဒီသူစင်းရဲ့မဲကိုဝေကြတယ်မင်းမဲကိုတို့ပေးပါတထောင်ပေးပါမယ်အစပြာမယောင်ဘူးနောက်လူကလာပြီး2000ပေးပါမယ်မယောင်5000ပေးပါမယ်မယောင်1000ပေးပါမယ်မယောင်အဲတော့နားလဲသွားပြီးအဟံဒီလူစီရတို့ဝယ်လို့မရဘူးလို့ဆိုဒါနဲ့မဝင်ကြတော့မြတ်စွာဘုရားပင့်သွားပင့်သွားပြီးအိမ်မှာဆုံးကအိမ်ဘဝင်တဲ့အခါကျတော့မြတ်စွာဘုရားရဲ့တော်နဲ့အပေါင်းနဲ့မလွတ်ပါဘူးတဲ့ဒါပေမဲ့မြတ်စွာဘုရားရဲ့တကူတော်ကြောင့်မြတ်စွာဘုရားအိမ်ဘဝင်မဲ့ညာတဲ့အခါကျတော့အိမ်ဘကကျဲပြီးမြင့်သွားတယ်တဲ့ဒါနဲ့မြတ်စွာဘုရားပြင်လို့ဝင်လို့ရဒါနဲ့ဆွမ်းကပြီးတော့မြတ်စွာဘုရားတို့ပြောကြသူမြတ်စွာဘုရားကိုကျမ်းပြီးတော့ဆွမ်းဖုံးပေးပြီးတဲ့အနုမောဒနာပြုပြီးတော့လိုက်ပြီးပို့မြတ်စွာဘုရားအကြောင်းတော်ကြောက်အောင်မဲ့သူလိုက်ပို့ရတယ်တွေ့တယ်ကြည့်ရတာအဲ့ဒါပြီးတော့ပြန်လာအပြန်မှာဝမ်းသာလိုက်တာမြတ်စွာဘုရားဆုံးခတ်ရလို့သူငကျင်းသားတကောင်ပေးရမယ်ပိုက်ဆံဆိုလို့ချင်းဘုန်းကြီးထင်တယ်လေသူအနေနဲ့10ရက်လောက်စားရမှာပဲ10ရက်လောက်စားရမယ်ဟာကိုမစားဘဲနဲ့ငကျင်းသားဝယ်ပြီးတော့လှူလိုက်တာအဲ့ဒါသူရော့မသွားဘူးလားဟဲ့ရောသွားတယ်ဟုတ်ကဲ့လားရောသွားတော့သူမြတ်စွာဘုရားပို့ပြီးပြန်တဲ့အခါကျတော့စိတ်မချမ်းမသာခြင်းဖြစ်နေတော့ဘောဟမ်ဘလို့ဖြစ်တာဝမ်းသာလို့ရချီတော့မြေကြီးတောင်မထီဘူးထင်ရတယ်ကြွားနေတာဒါနဲ့အိမ်ရောက်တဲ့အခါကျတော့အိမ်ကလည်းအရင်နဲ့ကျဲပြန့်ပြီးအိမ်ကောင်းရာကောင်းဖြစ်နေတာတွေ့ရတယ်အဲ့ဒီထဲမှာလည်းပဲရွှေငွေရတနာတွေပြည့်အဲ့ဒါတွေ့ရတယ်ဘယ်သူကလှုပ်ပေးတာလဲဆိုတော့သူ့တရားတရားကို appreciate လုပ်တဲ့အနေနဲ့တရားမင်းကအဲ့ဒါသူ့အိမ်မှာရွှေတွေငွေတွေနဲ့ပြည့်အောင်ဖြည့်ပေးထားတယ်တဲ့ဒီတော့သူ့ရော့သွားတဲ့ဆယ်ရက်စာဆိုကြပါစို့ဆယ်ရက်ကျတာဝတ္ထုငွေကြေးယော့သွားတာဟာလှူလိုက်လို့ယော့သွားတာပဲယော့သွားတော့အဲ့ဒီယော့သွားတဲ့အတွက်သူ့ထိခိုက်တယ်ပြောရမလားပြောရမှာပါအဲ့ဒီစွန့်လွတ်လိုက်တဲ့ဆယ်ရက်သာငွေကြေးအတွက်အခုပါရအဲရွှေငွေရတနာတွေအပြည့်ရတယ်အဲ့ဒါစွန့်လို့ရတာမဟုတ်လားလှူလို့ရတာမဟုတ်လားဒါကြောင့်လှူရတယ်အဲ့တော့လှူရတယ်ဆိုတော့ဘသူကများဝန်နေအောင်မလဲဘာပဲဖြစ်မလဲအဲကိုတက်မဲ့နေတဲ့ပစ္စည်းစွန့်လိုက်ရလဲအတွက်စွန့်နိုင်လို့လည်းပဲဝန်တာတယ် တကအဲ့ဒါကြောင့်အကျိုးရပြန်တော့လည်းပဲပစ္စည်းဆိုရဲအကျိုးပြန်ရပြန်တော့လည်းတခါဝမ်းသာတယ်။ရေပေကလူရန်းတာဟာလူရန်းသူကိုထိပါမင့်နာစေသလားမထိပါမင့်နာစေဘူးလား။မင့်နာပါဘူး။အဲ့ဒါကြောင့်ဘုန်းကြီးလည်းနဲ့ပြန်အာယုံစွမ်းလူထမ်းလိုက်အောင်ပဲ။ဟုတ်ကဲ့လား။အာယုံစွမ်းလူထမ်းလိုက်အောင်ပဲ။အဲ့ဒါအာယုံစွမ်းလူတန်းတာအကောင်းဆုံးလုပ်ပြီးလုပ်ပြီးလူပါချက်ပါပြုတ်ပါဆိုပြီးတော့ခိုင်းတာလေ။ဆိုင်ကတကာကြီးတောင်မှခရိုင်းလူပဲပြန်ခေါ်ပြီးချက်ခိုင်းတာ။အဲဒါဘုန်းကြီးတော့တနှုတ်တော့တညာလုံးစိတ်ဆင်းရဲနေဦးမှာပဲခက်ပါပြီ။ငါကငါတော့နဲ့ပြန်တော့ပိုက်ဆိုင်တော့ကုန်ပါပြီ။ဟုတ်လား။ဟုတ်ပါဘူး။ဘယ်လိုဖြစ်နေလဲ။ဟုတ်ပါဘူး။ကဲဒါဖြင့်ထိခိုက်နေတာလို့ဝမ်းသာတာပေါ့နော်။ပါတော့တိတိကျကျပါပါ။အေးယောဂီတို့စိတ်ကူးထာနဲ့ပြန်မစားဘူးတဲ့အစာစားရမယ်။နော်။အဲ့ဒီစိတ်ကူးညာညာမှားရလေစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်လို့အခုနေကလေးကစဉ်းစားခြင်းတို့ဆရာတော်ကအကောင်းဆုံးအစာလို့ပြောတယ်ဘာများဖြစ်ပါလိမ့်မတော့ဘူး။ဟုတ်လား။တော့ကြရင်စဉ်းစားမရင်စဉ်းစားတယ်စဉ်းစားတယ်မှလိုက်ပြောင်းသွားနောက်တစ်ခါတော့ကြာကြလာလာလာလဲဦးမယ်ဘာမှလိမ့်မလို့ထောပါလာချိတ်လာဘယ်ဟာဘယ်လိုဟာပါလိမ့်မလို့အဲစဉ်းစားအောင်ပါအဲ့ဒါကတော့ရှုအောင်မှတ်ရအောင်ပါစိတ်ဓာနုပသနာသတိပဋ္ဌာန်ဟုတ်လားစိတ်ဓာနုပသနာသတိပဋ္ဌာန်လို့ရအောင်မယ်အဲဆိုလိုတာကတော့လှူရလို့ထိခိုက်နေတာလေဆိုရင်တော့ဘယ်ဝမ်းသာပါမလဲမဟုတ်ဘူးလားဝမ်းသာတယ်ဆိုကြတဲ့ကထိခိုက်လို့လားမထိခိုက်လို့လားမထိခိုက်လို့ဝမ်းသာတာပေါ့အဲ့တော့အဲ့ဒီဒါနဟာကုသိုလ်လားအကုသိုလ်လားဟုတ်ကဲ့လားညီသူကိုမျှထိပါနှင်နာစေခြင်းမရှိသောကြောင့်အပြစ်မရှိအပြစ်ကင်းသောထိပါနှင်နာစေခြင်းမရှိ၍အပြစ်ကင်းသောကြောင့်ကောင်းမှုကုသိုလ်ဟုတ်ကဲ့လားအဲ့ဒီတိုင်းပဲတခြားငကိုးခုကိုစစ်ကြည့်သီလဘာဝနာအပ္ပသာယနာဝေယဝစ္စပဋိဒါနပတ္တနုမောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မ10ပါးရှိတယ်အဲ့ဒီ10ပါးလုံးအခုလိုစစ်ကြည့်လို့ရှိရဲ့အပြစ်ကင်းတယ်ဘာကြောင့်လဲထိပါနေနာစေခြင်းမရှိလို့အဲထိပါနေနာစေခြင်းမရှိလို့အပြစ်ကင်းတဲ့အတွက်ဒီ10ပါးဟာကောင်းမှုကုသိုလ်ဆိုတာသိကြရဲပေါ့အဲ့ဒါတိတိကျကျရဲရဲတင်းတင်းပြက်ပြက်သားသားခွဲကြတတ်ပလားဟုတ်ကဲ့လားအဲ့ဒါပုံညာကရိယာဝတ္ထုတဲ့ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များလွယ်လွယ်ခေါ်ရင်တော့ဒါနဝတ္ထုသီလဝတ္ထုလို့ခေါ်နိုင်တာပေါ့အဲ့လိုတော့မခေါ်ရအောင်အဲ့ဒါက10ပါးဒါနစံကြေပေကံလူတိုင်းချင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်သီးထိန်သိမ်းခြင်းဘာဝနာမိမိတန်တား၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထောက်ခြင်းအပ္ပသာယနာယူသေးတိုက်သူကိုယူသေးခြင်းဝေယဝိစ္စကုသိုလ်ဝေယဝိစ္စဆောင်ရွက်ခြင်းပဋိဒါနမိမိပြုသောကုသိုလ်ကိုသူတော်ဘာအားအမျှပေးဝေခြင်းပဋ္ဌာနုမောဒနာသူတော်ဘာပြုသောကုသိုလ်ကိုဝမ်းမြောက်နှုမောပါဠိခေါ်ခြင်းဓမ္မသဝနာသူတော်ကောင်းတရားနာကြခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းအဲ့ဒါမောချပြုရမယ်ကုသိုလ်ကောင်းမှု7မျိုးပဲအကြောင်းသင်တယ်လို့ပြုရောအဲ့ဒါကုသိုလ်ကောင်းမှုဆိုတာသိုးကျိုးဆင်းရဲကျိုးသာပေးမယ်ဆိုရင်ဒီကုသိုလ်ကောင်းမှုဘယ်သူပြုမလဲဘယ်မှမပြုဘူးကောင်းကျိုးချမ်းသာကိုပေးလို့သာပြုတာအခုဒီကနေ့နေဆုံးကတဲ့ဒေါက်တာအီလင်ဖော်ဖရီဆိုတာအမျိုးသမီးလေဒီမှာဝါတွင်ပြန်ဦးလွင်ချမ်းမြေတာမှာသီလရှင်မပြီးတရားအထုတ်သွားတယ်။ရံငန်နီးမှပဲသီလရှင်ကိုချွတ်သွားတယ်။ဒီပုဂ္ဂိုလ်ကတော့တကယ်ကိုပဲဒါနစေနာအေမနံထက်သန်တဲ့ပုဂ္ဂိုလ်။ပ ြင်ဥလွင်မှုမသွားခင်ဒီမှာရောက်နေတဲ့ခိုက်လင်္ကာ3-4ရက်ပေါ့လေအဲ့ဒီအတော်တွင်မှာရွှေရကုံလိုက်ပို့တဲ့ဒီကယောဂီဝေယောဇတ်ယောဂီတွေရွှေရကုံကြတော့တွေ့ရသံဃာလိုက်လိုက်ပြီးဝတ္ထုတွေလှူလာတယ်အဲရှင်ပြန်ပေါ်မှာသွားနေတဲ့သံဃာမြင်တာမှမြင်တာနဲ့အတင်းလိုက်ပြီးလှူလာတယ်တခါတရံများမမိမဆိုးလို့သူအပြေးသွားတယ်အဲတပါးတပါးလှူတော့2000လှူတယ်2000တချို့5000လှူတယ်တဲ့အဲ့ဒါဒီကလိုက်သွားတဲ့ဝေယောဇတ်ယောဂီကပြောတယ်သံဃာတော်တွေဒီနေ့ကံကောင်းတာပဲတဲ့သံဃာ40လောက်ရှိလိမ့်မယ်နဲ့တူတယ်တဲ့ဒီနေ့ကြည့်တော့ဘုံမှာတွေ့တာအဲအဲ့ဒါကိုပြောတာတခါဩခုနမေ့လို့အခုနလူစင်ရဲ့ကြီးကိုဘာလို့ခေါ်ရဲလဲအလွန်စင်ရဲ့တဲ့လူလို့ခေါ်တာပဲအလွန်စင်ရဲ့တဲ့လူဆိုတာပါဠိလိုမဟာဒုက္ခတဲ့မဟာအကြီးအကျယ်ဒုက္ခစင်ရဲ့တဲ့ပုံဒီနေ့သာတော့ဒီနေ့လောက်အောင်မရှင်နိုင်တဲ့အဓိပ္ပာယ်မျိုးပေါ့လေမဟာဒုက္ခအမတန်အကြီးကျယ်ဆင်းရဲတဲ့ပုဂ္ဂိုလ်တဲ့ဆင်းရဲတယ်ဆိုတာကိုယ်ဆင်းရဲစိတ်ဆင်းရဲပြောတာမဟုတ်ဘူးပိုက်ဆံဆင်းရဲတာပြောတာဒါနဲ့အဲ့ဒီကလေးကမဟာဒုက္ခဆွန်ကျွေးဆိုတာပေါ်လာမဟာဒုက္ခဆွန်ကျွေးဆိုတာပေါ်လာတော့အဲ့ဒီမှာအဲ့ဒီဝိထုကြောင့်လိုပဲတဏ္ဍာရီဆွန်ကျွေးမယ်ရက်သေးရွာတယ်လက်ဆွန်မိမိနိုင်ဆွံ့ကြွေလို့တဲ့သံဃာအရေအတွက်လာပြီးစည်ရင်ပေးကြပါဆိုတော့သွားစည်ရင်ပေးကြတော့အဲသံဃာအရေအတွက်ကြည့်ပြီးတော့သံဃာ1000ရှိတယ်ဆိုလို့ရှိရင်ဆွံ့ကြွေမဲ့ပုဂ္ဂိုလ်1000ရှိတယ်လို့ဆိုရင်အဲသံဃာ1000ရအောင်လျှောက်ပြီးတော့ပင့်ပြီးအဲဒီဆွံ့ကြွေတဲ့နေ့ကြတော့အဲဒီမှာတနေ့ရမှာစုထားပြီးတော့မှမဲချပြီးမဲကြရသံဃာပင့်သွားဆုံးကအဲ့လိုလုပ်တာမဟုတ်လားအဲ့ဒါပါခေါ်တော့မဟာဒုက္ခလို့ခေါ်တယ်။ဘာအစွဲပြုတာလဲဆိုခုနမဟာဒုက္ခကိုအစွဲပြုပြီးတော့မဟာဒုက္ခလို့ခေါ်တာ။ဒါဗမာကအသက်သာခေါ်တော့ဒုက္ခကြအောင်အသာမထွက်တော့ဘူး။အဲဒုက္ခကြအောင်အသာထွက်ရင်မောသွားမှာဆိုလို့မဟာဒုက္ခတဲ့ခါလွတ်ထားတယ်။ခါကိုလွတ်ထားပြီးမဟာဒုက္ခလို့ကျင်။ပြီးခဲ့တဲ့ဝါရင်းကလည်းပဲအဲ့ပြင်ဥလွင်ဝံပြီးအင်းကမဟာဒုက္ခဆွံ့ကျွေးလို့သူတို့နှစ်စဉ်လောက်တာနှစ်စဉ်လောက်တာဘုန်းကြီးတို့ရွာတွေမတော်ရတယ်မလဲအဲ့ဒါလုံးလိုက်ရှိတယ်ဘုန်းကြီးတို့တွေ့ပါသေးတော့ဝါကောင်လဆိုပြီးသတ်မှတ်ထားတယ်ဝါကောင်လစေတံဆွံပွဲဆိုပြီးတော့အဲ့လိုလောက်တာအဲ့ဒီပြင်ဥလွင်မှာတန်ငါပင်နာ1150အဲ့ပြင်ဥလွင်ကဒကာကြီးအဖွဲ့ကဒကာကြီးတွေနဲ့ဘုန်းကြီးတို့ပြင်ဥလွင်ချမ်းမြေသားဒကာကြီးတွေကလည်းတပေါင်းနဲ့တစည်းတည်းကိုအဲ့တော့ဘုန်းကြီးတို့ကြောင့်ကလည်းသိနေတယ်သိနေတော့အဲ့ဒီအခုဒီနေ့နေစွကျွေးတဲ့ယောဂီကလည်းသူကသိသွားတော့အဲ့လိုဆိုရင်သူလှူရသေးဦးမယ်အဲဘာလှူမှာလဲလို့ဆိုတော့သံဃာတစ်ပါးတစ်ပါးကို2000လှူရင်လို့တယ်သံဃာ1150အဲ့ဒါနဲ့သူ့လှူနိုင်အောင်ကြီးညိုဖွဲ့ဖြစ်အောင်ဖွဲ့လူကြီးတွေကအစီအစဉ်လုပ်ပြရတယ်အဲ့ဒီနေ့ကြတော့ငငါရေအားလုံးစုပြီးတော့အဲ့ဒါကြီးညိုဖွဲ့ဖြစ်အောင်တပါးချင်းတပါးချင်းကြွပြီးတော့အဲသူကလှူတယ်တပါးကို2000စာအိတ်နဲ့ထည့်ထားစာအိတ်နဲ့ထည့်ကျောင်းသားဝေယောစတဲ့ကျောင်းသားတွေကလုပ်ပြပါတယ်စာအိတ်ပေါ်မှာကြာကြာနာနာကွန်ပျူတာနဲ့သူ့နာမည်ရောဟိုရင်အလူငွေရဲ့အရေအတွက်ရောထည့်ရေးပြီးစိုင်းနေလို့အဲ့ဒီမှာလည်းပဲတပားကို2000သံဃာ1150အဲ့ဒါလှူတယ်နောက်တခါဘုန်းကြီးတို့ပြင်ဦးလွင်မှာပြင်ဦးလွင်ချမ်းမြေမှာသတင်းကြွလာပြီးနေဘဝရဏဘွဲလှုပ်တယ်ဘဝရဏဘွဲကတော့သံဃာများတဲ့အကြောင်းတွေကရွှေကျင်ဂိုင်းသံဃာတွေပါသူတို့ကလာလျှောက်တယ်ဆရာတော်ဘုရားတရားတပည့်တို့ဝါရဏဘွဲလုပ်ပြရသေးဆရာတော်ချီးမြှောက်ပါလို့ဆိုတော့အေးအကောင်းတော်ဘောလို့တန်ဃာတွေစုမိကြအကောင်းတော်ဘောအဲ့ဒါနဲ့တရင်ညလာပြင်းနေမှာဘဝရဏဘွဲလုပ်တယ်ဘဝရဏပြုပြီးတော့ ွန်းဆန်သိမ်းလောင်းတယ်လို့လူဝဲဝတ္ထုတွေလောင်းရတယ်။အဲဒီမှာလည်းပဲဒီယောဂီကသံဃာ132ပါးထင်တယ်။အဲ့ဒါတပါး2000ညသူကလှူတာပဲ။တပါး2000ညလှူတာပဲ။နောက်တစ်ခါဘဝရဏဘွဲပြီးတော့ကထိန်ဘွဲရှိတယ်ဆိုတာသူကသိတယ်။အဲ့တော့ပြင်ဦးလွင်ကထိန်ဘွဲမှာလည်းလှူခြင်းနဲ့ရန်ကုန်ကထိန်ဘွဲမှော်ပြီးကထိန်ဘွဲဒါလည်းသူလှူခြင်းနဲ့အဲ့ဒါနဲ့အဲ့ဒါလည်းပဲပြုံးလည်းကထိပ်ပွဲရတော့သံဃာ90အဲ့ဒါလည်းပဲတပါး2000ပြူတာပဲဒီကကထိပ်ပွဲရတော့တပါးကိုသံဃာ100သံဃာက130ဒါလည်းပဲသူတပါး2000ပြူတာပဲသို့တော့သူကတော့ဗီဇာတက်တန်းကုန်လို့မလို့စက်တင်ဘာလကုန်အောက်တိုဘာလသံဃာပြန်သွားပါ යි ဒါမဲ့ဝတ္ထုတွေထားရတယ်ပိုက်ဆံတွေထားရတယ်အဲဒီကသံဃာရေတွဲနေလို့ပါအဲသံဃာ130လဲ2000ပဲဒါကမော်ဘီသံဃာကြပြန်တော့လေဒီတိုင်းပဲဘုန်းကြီးကမှန်းပြောတော့မော်ဘီကတော့80ဖြစ်မယ်ထင်တယ်လို့ဆိုတော့ဥရောမော်ဘီက65ပါအဲ65ပါလဲပဲသံဃာသူ2000ညလှူတာပဲ65ပါဆိုတော့15ပါပို့တော့တော့တခါသူ့ဝတ္ထုထားခဲ့တာပို့နေတော့မော်ဘီမှာ24ရက်နေကတနေ့တာဆွန်းတကြိမ်28ရက်နေမနေ့ကတနေ့တာဆွန်းတကြိမ်ဆွန်းတကြိမ်သူ့အတွက်သူ့ဝတ္ထုနဲ့ဆုံးကပ်ပေးရတနေ့တာဆိုတော့အာယုန်နေဆွန်းညနေဖြိုးရမှာပေါ့အဲဒီနေ့ကျတော့ဒီမှာနေဆွန်းတနေ့တာဘုန်းကြီးကဒီဟာဆောင်ရတဲ့ပုဂ္ဂိုလ်တွေပြောကောင်းကောင်းလုပ်ပါဒီယောဂီကကောင်းကောင်းလူလေးရှိတယ်ဒါကြောင့်မို့ဒီနေ့ယောဂီတွေသာယတာနဲတယ်ဒါရီယဟိုတယ်မှာသာနိုင်သာကြရတာမရတယ်အဲဒါဟိုချိုးချင်းရောလောက်ပါလို့နှစ်သိန်းကြရင်ကြသွားပါသေးလို့အဲလိုပြောတယ်ဒါပေမဲ့မိဘကနည်းနည်းဆရတယ်နဲ့တူပါတယ်ချိုးချင်းရောကျက်သားချိုးချင်းရောမဟုတ်ပဲနဲ့ပဇွန်ချိုးချင်းရောဖြစ်အဲဖြစ်နေတယ်နှစ်သိန်းကိုညီကုန်ပါလေလို့ပုံမှန်အားဖြင့်ဆိုရင်တသိန်းကျော်ကျော်ကုန်တာဟုတ်တသိန်းခွဲလောက်ကုန်တာအဲနှစ်သိန်းကိုညီကုန်မသေးလို့ခိုင်းတာအဲ့ဒါသူ့လူပဲကောင်းကောင်းလူတာသူတို့ဇီဝယောဂီတွေကသရတရားတော်ချက်တယ်ဟိုအခုပြင်ဦးလွယ်မှာကြံခဲ့တဲ့သီလရှင်ကနေဒါကဟိုတည်းကတော့အလူမျိုးကတော့အင်ဒိုနီးရှားပါအဲသူ့ကြတယ်ဒီလိုပဲအဲ့ဒီပြင်ဦးလွင်ကထိန်မော်ဘီကထိန်တမှုကထိန်လယ်ဝေးကထိန်အဲ့ဒါတွေပါတောင်သူကလှူတယ်အဲတမှုဆိုရောက်ဘူးတော့မဟုတ်ဘူးလယ်ဝေးကမှသူရောက်ဘူးဟိုရောက်ဘူးသေးတယ်အဲ့ဒါလှူတယ်ဒါရဲမကလယ်ဝေးနွေကဘုန်းကြီးတို့ယွာမှာဆွန်းဆန်စိန်လောင်းပွဲဆိုပြီးလှုပ်တော့သူတို့လည်းပါလာကြတယ်လောင်းလောင်းကြတယ်အဲ့ဒါဘုန်းကြီးတို့တောင်တွင်းကြီးမှာဘုန်းကြီးဘုန်းကြီးတွေကပြင်းမရအဲ့ဒီမှာနှစ်ကြောင်းရှိတယ်အဲ့ဒီကြောင်းတွေသူရောက်သွားတယ်အခုအဲ့ဒီကြောင်းတွေကကထိန်နဲ့လှမ်းလူတယ်အဲ့ဒီယောဂီကခဏလေးသူရောက်သွားတာအဲ့ဘုန်းကြီးတို့ပြင်းမရအကြောင်းတောက်ကြောင်းမြောက်ကြောင်းရှိတယ်တောင်ကြောင်းကထိန်ရောမြောက်ကြောင်းကထိန်ရောအဲ့လူတယ်အဲ့သူကကြတော့ဟင်္သရာကထိန်တော့မလွတ်ရအောင်အဲ့ဟင်္သရာပါလူတယ်အဲ့ဒီတော့ဒါလောက်လူနေတာထောက်တော့အများကြီးရော့ပါမှာပေါ့မဟုတ်ဘူးလားအဲ့တော့ဝမ်းနေเสียကြီးပေါ့အဲ့ဒီ2000လို့တဲ့ယောဂီများဟိုတည်းကမဟာဒုတ်တန်က1150လှူပြီးပြန်လာတော့ဝမ်းသာလွန်လို့တဲ့အမြဲတမ်းပြုံးနေတာပဲကြရခုံင်းလာတယ်တဲ့သူအဲ့လိုဖြစ်တယ်။အဲ့တော့ဒါထိပါနေနာလားမထိပါမနေနာလား။မထိပါနေနာ။အဲ့တော့ဘာလုပ်တော့ကောင်းမှုလားမကောင်းမှုလား။ဒါကြောင့်ဒါနဟာကောင်းမှုသီလဟာကောင်းမှု။ဘုန်းကြီးတို့ရေဘေးဒုက္ခတွေ၊လေဘေးဒုက္ခတွေပြိဝမသွားခင်တုန်းကတကြိမ်လူတဲ့ပြိဝပြန်လာတော့တခါတကြိမ်လူတဲ့ပြန်ဦးလေရောက်ပြန်တော့တစ်ခါတစ်ချိန်လို့တဲ့၃ချိန်ပေါင်း သိန်း400ကျော်တော့လှူပြီလေဘေးတုတ်ကလည်းအဲ့တော့သိန်း400ကျော်လှူတယ်ဆိုတာကတော့ဝမ်းနေစရာကြီးမကောင်းဘူးလားညော့သွားလိုက်တာမနေဘူးတော့ညော့တာလားတိုးတာလား
တိုးတာ
အဲ့လိုရောင်းနေကြတယ်ဟိုဒီနေ့ကဓမ္မုပ္ပဋ္ဌိန်သွားတယ်နဝကမ္မလှူတာတသိန်းတသိန်းနဲ့လူတွေဟုတ်ပြုလွန်လဲနဝကမ္မလာလူတာတချို့က3သိန်းတော့လူတယ်အဲနဝကမ္မအဲ့လိုလူရတယ်အဲတော့အဲ့ဒါဟာအဲ့ဒါကြောင့်ဒါနဆိုတာပုံညာကရိယာဝတ္ထုကောင်းကျိုးတို့ဤတရားဖြစ်၍မောချာပြုလို့ရမည်ကောင်းမှုမသေးကြဘူးလားသိကြပါဘူးသိကြတယ်ဂိုင်းလိုက်ဆိုကောင်းကျိုးတို့ဤတရားဖြစ်၍မောချပြုလို့ရမည
်
ကောင်းမှုကုသိုလ်များ ပုံညာကရိယာဝတ္ထု7ပါးဆိုသည်မှာကောင်းကျိုးတို့ဤတရားဖြစ
်၍
မောချပြုလို့ရမည
်
ကောင်းမှုကုသိုလ်
များ
ပုံညာကရိယာဝတ္ထု7ပါးဆိုသည်မှာ
ပုံညာကရိယာဝတ္ထ
ဒါနတတ္တတော်ဟာရှေ့သွားရှေ့သွားရောဒါနစွမ်းနိုင်သမ
ျှ
စွန့်ကြေပေးကမ်းလူတိုင်းညင
်
ဒါနစွမ်းနိုင်သမ
ျှ
စွန့်ကြေပေးကမ်းလူတိုင်းညင
်
ဆို
သီလ
ကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင
်
သီလ
က
ိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင
်
သို့ภาวนาภาวน
าม
ิมิตันตัง၌มิมิต
ันตัง
ผู้สิ้นသောစိတ်များဖြစ်ปွားအောင
်
ผู้สิ้นသောစိတ်များဖြစ်ปွားเลี้ยงปွားများอัธุจินเ
ล
ี้ยงปွား
များ
ภาวนาม ิมิตันตัง၌มิมิตันตังผู้สิ้นသောစိတ်များဖြစ်ปွားအောင
်
ผู้สิ้นသောစိတ်များဖြစ်ปွားเลี้ยงปွားများอัธุจินပါစာယနာပါစ
ာယနာ
ယုသေးတိုက်သူကိုယုသေးခြင
်း
အပစာယနာပါစာ
ယ
နာယုသေးတိုက်သူကိုယုသေးခြင
်
းသို့ဝေယဝိသကုသိုလ်ဝေယဝိသဆောင်ရွက်ခြင
်
ပဋိဒါနာပဋ
ိဒါနာ
မိမိပြုသောကုသိုလ်ကို
မိမိပြုသောက
ုသိုလ်ကိုသူတော်ဘာအမြတ်ပေးဝေခြင်း
ပဋိဒါနာ
မိမိပြုသောကုသိုလ်ကို
သူ
တစ်ပါးအားအမြတ်ပေးဝေခြင်းပတ္တာနုမောဒနာသူတော်ဘာပြည်သောကုသိုလ်ကိုဝမ်းမြောက်နှုမောသာဓုခေါ်ခြင
်း
ပတ္တာနုမောဒနာ
သူ
တော်ဘာပြည်သောကုသိုလ်ကိုဝမ်းမြောက်နှုမောသာဓုခေါ်ခြင်းသမတဝနာသရောကောင်းတရားနာကြခြင
်း
ဓမ္မတဝနာ
သ
ရောကောင်းတရားနာကြခြင်း
ธ
รรมเทศนาသူတော်ကောင်းတရားဟောကြားခြင
်းသာမန်တရ
ားဟောကြားခြင်းဓမ္မဒေသနာဓမ္မဒ
ေသနာ
သူတော်ကောင်းတရားဟောကြားခြင်း
သ
ာမန်တရားဟောကြ
ား
ခြင်းသာမန်တရားဟောကြားခြင်းဓမ္မဒေသနာသူတော်ကောင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင
်
ပြန်ဆိုကြည့်ပါကောင်းကျိုးတို့ဤကြည်သွားပါလားမကြည်သေးဘူးမကြည်သေးရင်နောက်နှစ်ခေါက်ကြိုင်
Thank you.
ဆိုတာပါပါလေသီလဟောကိုနှုတ်စိတ်သုံးပါးရှိတာမှာသီလကဘာနဲ့ပါဆောင်သီးထိမ့်သိလဲစိတ်တော့မဆောင်သီးမထိမ့်သိဘူးလားသီလကလေဟမ်ထိမ့်သိနေမထိမ့်သိနိုင်ဘူးငါးပါးသီလစဉ်းစားကြည့်ပါတတ္တဝါဤအသက်ကိုတတ်ခြင်းမှရှောင်ကျဉ်ခြင်းဆိုတာကိုယ်တိုင်းသတ်ရင်ကာယကံပေါ့သူတစ်ပါးသတ်ခိုင်းရင်ဝစီကံပေါ့ဟုတ်တယ်မဟုတ်လားအဲ့တော့မသတ်ဘူးဆိုလို့ရှိရင်တော့ကိုယ်တိုင်းမသတ်ဘူးဆိုရင်တော့အပြင်းမကင်းတဲ့အလုပ်မလုပ်ပဲစောင့်သီးထိန်လိုက်ချိန်သိမ့်လိုက်တာသူတို့ဘာလဲအသာမခိုင်းဘူးဆိုရင်တော့အပြင်းမကင်းတဲ့အပြောကိုမပြောပဲစောင့်သီးထိန်သိမ့်လိုက်တာဟုတ်တယ်မဟုတ်လားအဒိဏဒါနလည်းဒီတိုင်းပဲမဟုတ်လားအဲ့ဒါအဒိဏဒါနမဟုတ်ဘူးနော်အဒိဏဒိဏဒါနဒိဏမှာရေးချပါလေအဲ့ဒါရေးချမပါဘဲနဲ့ဒိဏအကန့်ထွက်ရမှားတယ်သူတို့မှာပစ္စည်းမတရားယူတယ်ဆိုတော့ကိုယ်ကိုယ်တိုင်ယူရရဲ့သူတို့ကအယူခိုင်းတာရဲ့ပေါ့ဟုတ်လားအဲ့ဒါလို့မယူပဲစောင့်သိသိနေကိုယ်နဲ့နှုတ်စောင့်သိထိမ့်သိနေတာပဲမဟုတ်လားကာမဂုဏ်တို့မှာမောက်မောက်မာမာကျင့်တယ်ဆိုတော့ကိုယ်တိုင်ကျင့်တာသူတို့ဘာခိုင်းတာနှမျိုးမဟုတ်လားစိတ်သက်သက်နဲ့တော့ကျင့်လို့ရလားမရပါဘူးအဲ့တော့ကာမဂုဏ်တို့မှာမောက်မောက်မာမာမကြည့်ဘူးဆိုတော့ဘာနဲ့ပါထိန်လိုက်တာကိုယ်နဲ့နှုတ်ထိန်လိုက်တာမုသာဝါဒာဝေရမဏိသိက္ခာပဒံသမာရိယာမိလိမ်မပြောပါဘူးလို့စောင့်စည်းထိန်လိုက်ထိန်ထိန်လိုက်တယ်အဲ့ဒါတော့ဘာကိုထိန်သိမ့်တာလဲနှုတ်ကိုထိန်သိမ့်တာဟုတ်လားသို့တော်လည်းပဲရှားရှားပါးပါးတခါတရံမှာကိုယ်အမူအရာနဲ့လိမ်တာရောမရှိဘူးလားရှိတယ်ဟုတ်တယ်မဟုတ်လားဟိုတချို့များရှိကြတယ်မဟုတ်လားဟိုနေကြတော့ကိုဟာကိုသင်္ကန်းဟိုတပိတ်ကြိုက်ပြီးတော့ဆုံးကန်ထွက်အလူကန်ထွက်နေလည်းထွက်တယ်ညာနေလည်းထွက်တယ်ထွက်တော့လူတွေကတော့မသိတော့လောင်းညာလှူကြတယ်ပြန်နေရခါကြတော့တပိတ်သင်္ကန်းချို့ပစိုးဝအင်ကြီးဝပြီးတော့သင်္ကန်းတပိတ်ခောက်ပြီးသိမ့်ထားလိုက်တယ်ညာပြည့်တဲ့အခါကျတော့ကိုမိသားစုနဲ့ပြောစပါစားကြတော့ကြတယ်။ခိုးတုံးကလည်းရှိတာပဲအခုလည်းရှိတာပဲ။အခုရှိတာမသိကြဘူး။ခိုးတုံးကရှိတာတော့တော်တော်ပေါ်ပေါ်များများပေါ်ပေါ်များများရှိနေလို့သိကြတယ်။အခုတော့သူတို့သာသနာရေးမြို့နယ်သာယကနိုင်ရကတိုင်းသာယကနိုင်ကဘာညာတွေသူတို့လည်းပဲမသိလို့လားမျက်စိမှိတ်နေတာလားတော့မသိပါဘူး။ရှိတာပဲ။အဲ့ဒါကိုနဲ့လိန်တာမဟုတ်ဘူးလား။အဲကာယကံကိုယ်နဲ့လိမ့်တာပဲအဲဒါလို့ကိုယ်နဲ့လည်းမလိမ့်ဘူးနှုတ်နဲ့လည်းမလိမ့်ဘူးဆိုရင်ကိုယ်နဲ့နှုတ်ကိုစောင့်စည်းထိမ့်သိမ့်တာဟုတ်တယ်မဟုတ်လားဟာသူရာမယရိယမစ္စပမာတ္ထာနာအယက်သေးစားမတော့စားပါဘူးမတော့စားပဲရှောင်ကျင်နေဆိုတာဘာကိုထိမ့်သိမ့်တာလဲဟမ်တောက်တယ်စားတယ်ဆိုတာနရွက်ကစားတာလားနှာခေါင်းကစားတာလားနှုတ်ကစားတာမဟုတ်လားအဲ့တော့ကိုယ်ထိမ့်သိမ့်တာလားနှုတ်ထိမ့်သိမ့်တာနှုတ်ထိမ့်သိမ့်တာနှုတ်ထိမ့်သိမ့်တာကိုယ်မပါဘူးလားအလုတ်ကကိုယ်ရဲ့အလုတ်လားနှုတ်ရဲ့အလုတ်လားကိုယ်ရဲ့အလုတ်ဆိုတော့ကာယကမဟုတ်ဘူးလားအဲ့တော့ဘာကိုထိမ့်သိမ့်တာကိုယ်ထိန်သိမ့်တာဟုတ်တယ်မလားအဲငါးပါးသီလကြည့်မယ်ဆိုလို့ရှိရင်မုသာဝါဒကတော့နှုတ်ကိုထိန်သိမ့်တာကြံတဲ့၄ပါးကတော့ကိုယ်ရောနှုတ်ရောထိန်သိမ့်နေဆိုကြပါစို့ဟုတ်ကဲ့လားမဟုတ်လားအဲတော့သီလဆိုတာဘာကိုစောင့်ထိန်တာကိုယ်နဲ့နှုတ်အဲကိုယ်နဲ့နှုတ်ပြည့်ကင်းအောင်စောင့်သီးထိန်သိမ့်တာသို့တော်လည်းပဲတွယ်ဝိုက်သောအဖြစ်စိတ်လည်းစောင့်သီးထိန်သိမ့်မိသာဖြစ်တာပါတစုံတစ်ခုသောအတိုင်းအတာထီပေါ့အပြည့်စုံတော့မဟုတ်အခုယောဂီတွေကိုယ်ပါသီလဆောက်တည်တော့ ညစာကြတော့ဘာတွေစားကြတော့ဟမ်အဲမစားတဲ့ယောဂီအာထုတ်ရမြ15ရက်အရက်20ရှိပြီဆိုရင်ခါတိုင်းစားတဲ့အချိန်အမှတ်ရသေးလားစားဖို့ဆိုတော့ဝေရောဟုတ်တယ်မဟုတ်လားအဲတော့စိတ်ဆောင်စည်းထိန်ထောင်ထိန်သိမ်းမိတာမဖြစ်ဘူးလားအဲကိုနှုတ်ဆောင်သည်ထိမ့်သိမ့်နဲ့အလေးအကျင့်ကြာသွားရင်စိတ်ပါတစုံတရာသောအတိုင်းအတာထိဆောင်သည်ထိမ့်သိမ့်မိတာဖြစ်သွားတယ်ဟုတ်တယ်မလားဘုန်းကြီးတွေကိုရင်နေကြည့်ပါလားအဲညာဆုံးခံလားမှန်ပါဘူးဟဲ့အဲ့ဒါညာသာစားလို့လားမစားလို့လားမှန်ပါဘူးကျောင်းနေမဟုတ်လားအဲယောဂီတွေတဲ့တောင်ပူသေးဘုန်းကြီးကတဝါနှဝါရသွားပြီဆိုလို့ရှိရင်အဲ့ဒီညသာအမှားရပါအောင်မလားမရဘူးဒါပေမဲ့တခါတည်းရန်စားတာမရှိဘူးလားရှိပါဘူးစားတော့ယောဂီကထမင်းတရိယလားအဖျော်ရည်တရိယထမင်းတရိယပါဘုရားယဟန်ကိုရင်ကလည်းအဖျော်ရည်ပဲတရိယလားမဟုတ်လားအဲ့တော့စိတ်နဲ့စိတ်ပါထိမ့်သိမ့်မိတာဖြစ်မသွားဘူးလားမှန်ပါဘူးအဲ့တော့သီလနဲ့ကိုယ်နဲ့နှုတ်ကိုစောင့်စည်းထိမ့်သိမ့်နဲ့အလေးအကျင့်ကြာသွားပြီဆိုရင်စိတ်ကောတစုံတရာသောအတိုင်းဓာတိထိမ့်သိမ့်ပြီးသားဖြစ်တယ်ဟုတ်ဘူးလားမှန်ပါပါတိုက်ရိုက်တော့အပြည့်စုံတော့မထိမ့်သိမ့်နိုင်ဘူးပေါ့ဟုတ်ကဲ့လားမှန်ပါပါမကြောင်လဲလို့ဆိုတော့တခါတည်းဟန်ဟင်းချက်ထမင်းချက်တဲ့နေရာသာသွားလို့မလို့ကောင်းတဲ့ဟင်းကလေးချက်တဲ့အနံ့မှုတဲ့အခါကျတော့အဲ့ခါကျဘယ်နဲ့ဖြစ်တယ်စားခြင်းနဲ့စိတ်မဖြစ်ဘူးလားမှန်ပါပါဖြစ်တယ်အဲ့လိုတခါတည်းဟန်တော့ဖြစ်တာပေါ့ဟုတ်တယ်မလားဒါပေမဲ့အမြဲတမ်းဖြစ်သလားဖြစ်ပါဘူးမဖြစ်ဘူးဒါကြောင့်တစုံတရာသောအတိုင်းအတာထိစိတ်ပါတွယ်ဝိုက်သောအဖြင့်စောင့်စည်းထိမ့်သိမ့်ပြီးဖြစ်တယ်သီလကနော်တိုက်ရိုက်ကတော့ဘာကိုစောင့်စည်းထိမ့်သိမ့်လို့ကိုယ်နဲ့နှုတ်ကိုတိုက်ရိုက်စောင့်စည်းထိမ့်သိမ့်နေ၅ပါးသီလပဲဖြစ်ဖြစ်၈ပါး၉ပါးသီလပဲဖြစ်ဖြစ်ရဟန်းတော်တို့ရဲ့229သွယ်သောသီလသိက္ခာပဲဖြစ်ဖြစ်အချင်းချုပ်ကတော့နှစ်ခုပဲဘာလို့ကိုယ်နဲ့နှုတ်ဆောင်စည်းထိမ့်သိမ့်တာဟုတ်ကဲ့လားအဲ့ဒါကိုပဲသီလသိက္ခာသီလအကျင့်လို့ခေါ်တော့ဘောဟုတ်ကဲ့လားသီလသိက္ခာသီလအကျင့်အဲ့လိုကျင့်ခြင်းညောင်းအကျိုးများရလားဘာအကျိုးတွေရဘာအကျိုးတွေအေးလေတခါမှမသိဘူးမကြဘူးတော့လည်းပဲသိပါနော်အဲ့ကြတော့လျှောက်ပါအမိတ်ရှိပါဗျာလို့ဟုတ်ကဲ့လားမိတ်ရှိရမလားအေးသီလခေါ်ဆိုကိုခြင်းတရားစင်ကြဲညာမှုစည်းဘွားတို့လည်းနာမီတက်၍ရွံ့ရဲကြောက်ခင်ပွဲလေခြင်းဤသေးခြင်းဆိုင်လာတတိကလျက်ရောက်လာနာဝဲဤငါသွဲရပွဲကောင်းကျိုးဒီဟုတ်ကဲ့လားမသိဘူးမကြဘူးလို့မလို့ဆိုပြလိုက်ရတာဟုတ်ကဲ့လားအဲ့ဒါသီလအကျိုးမဟုတ်လားဒါပေမဲ့တစ်ခါတစ်ခါကျတော့သတိလစ်လစ်သွားတယ်နော်အဲဒါဆိုရင်သီလခေါ်ဆိုပွဲလေဆိုတာပြိဿအလေပြောတာစာမှာတော့အဲ့ဒါကိုပြိဿလို့ပြိဿကိုပွဲလေပွဲလို့သုံးညာပြိဿတဲ့သွားရင်နဲ့စိတ်တမ်းတမ်းရှင်းရှင်းလက်ပြတမ်းတမ်းစင်စင်နဲ့ရဲရဲဝုန်းဝုန်းဝင်နိုင်တယ်တဲ့ဘာကြောင့်လဲဆိုတော့ကိုကသီလစင်ကြဲပြီးကိုချင်းတရားကောင်းနေလို့ကိုချင်းတရားကောင်းတဲ့အတွက်သူများဆွဆွဲမှာခဲ့ရမှာလုံးဝမကြောက်တော့ဘူးဘာကြောင့်လဲဆိုဆွဆွဲเสียရကဲရเสียရမရှိလို့ဒါနဲ့ပြိဿဝင်နေပြိဿတဲ့ဝင်နေအခါကျတော့ရဲရဲတင်းတင်းဝင်ဝန်းနေတဲ့အဲ့ဒါပြောတာအဲကိုကမဟုတ်တာလို့သီလတွေပြည့်စည်နေခိုးဝဲတိုက်ချိုးလုပ်နေတယ်ဆိုလို့ရှိရင်တော့ပ ရိသတ်ထဲဝင်မယ်နည်းနည်းကိုမသိတသိလူတွေ့မယ်အင်းဒီလူကငါကြည့်နေတာတမျိုးကြီးပဲဟုတ်ကလားတမျိုးကြီးပဲဆိုတာငါမဟုတ်တာလို့တာသိနေတယ်နဲ့တူတယ်အဲ့လိုမဟုတ်လားအဲ့ကြတော့လက်ကြသန်းလားမသန်းဘူးဟုတ်ကဲ့လားမသန်းဘူးအဲ့ဒါသီလစင်ကြယ်လို့လားမစင်ကြယ်လို့အဲစင်ကြယ်တဲ့အခါကျတော့လက်ပြသန်းလာနဲ့ခေါင်းပေါ်ရင်ကော့မဝင်နိုင်ဘူးလားမဝင်နိုင်ပါဘူးခင်ဗျာအဲ့ဒါပြောတာဒါသီလစင်ကြယ်တဲ့ဆိုလို့ရှိရင်အကျိုးကြီးအကျိုးတွေကအများကြီးရသွားပြီအဲ့ဒါနဲ့မကဘဲနဲ့သမာဓိပညာဝိပဿနာပညာမဲ့ပညာဖူပညာပါရပြီဆိုရင်တော့ပြောเสียမလိုတော့ဘူးဒါကြောင့်ပြောเสียမလိုအောင်ဘုန်းကြီးတို့ပြိဋ္ဌာသီလသမာဓိပညာသိက္ခာသုံးပါးအကျင့်တရားပါဝင်တဲ့တတိပဌံဝိပဿနာတရားကိုကြိုးစားအားထုတ်ကြတယ်အဲ့လိုကြိုးစားအားထုတ်တဲ့အခါမှာငါတို့အားထုတ်နေတာတကယ်ကိုတန်ဖိုးကြီးမပြီးအဖိုးမပြတ်နိုင်တဲ့အလုပ်ကိုလုပ်နေတာပဲလို့နားလည်သဘောပေါက်ပြီအသေးစိတ်အမှုရာတွေပါစိတ်စိတ်ဆတ်ဆတ်စိတ်စိတ်ချွတ်မှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်အမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင်းသံလို့မဲ့ညာဖူညာဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။